ယူကရိန်းကိုကျူးကျော်တဲ့ရုရှားအပေါ်တန်ခတ်ပိတ်ဆို့သလိုမျိုးမြန်မာစစ်တပ်ကလည်းအရေးယူဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Trump Andrews ကဂျပန်ဆိုရကိုတိုက်တွန်းလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့ဒေသတွင်ဥဆောင်တဲ့အခမ်းအနားကိုတုံးပြီးစစ်ကောင်စီကိုပို့ပြီးတော့ထိရောက်ရောက်ဖိအားပေးဆောင်ရွက်ဖို့ဂျပန်နိုင်ငံခီးစဉ်အပြည်ဒီကနေ့ကြားရောက်ကျင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းပြောသွားခဲ့တာ
ပါ။ Sanctions. I urge Japan.to consider joining all other G7 countries in imposing
တခြား G7 ဆက်မှုထိပ်သီးနိုင်ငံတွေနဲ့အတူမြန်မာစစ်တပ်အထက်ကဝင်ငွေရစီမဲ့လမ်းကြောင်းတွေကိုပိတ်ဆို့အရေးယူတက်ခတ်ဖို့ဂျပန်ကိုကျွန်တော်တိုက်တွန်းပါတယ်။ယူကရိန်းအခြေတဲမှာတုတ်ပြန်ခဲ့ကြတဲ့အတိုင်းဆောင်ရွက်ကြပါလို့ကုလသမဂ္ဂအထူးကိုယ်စားလှယ် Trump Andrews ပြောဆိုသွားတာပါ။မြန်မာစစ်တပ်အတွက်တိုက်လေရင်တွေစစ်ရဟတ်ရင်တွေလိုတံမိုးကြီးတဲ့စစ်လက်နက်တွေဝယ်ယူတာတွေကိုပိတ်ပင်ဟန်တာအရေးယူပြီးအရက်သားတွေကိုတိုက်ခိုက်နိုင်တဲ့အင်အားလျော့နေသွားအောင်လုပ်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုဂျပန်ဆိုရရရှိတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံဆွေးနွေးဖို့အတွက် Trump Andrews ကဒီ April 19ရက်နေ့ကနေ28ရက်နေ့အထိဂျပန်နိုင်ငံကိုသွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာအကြက်တဲဖြည့်ရှင်ရေးမှာဂျပန်နိုင်ငံဟာအရေးပါတဲ့အခမ်းအနားမှာရှိနေတာမို့အခုလိုသွားရောက်တာဖြစ်တယ်လို့လည်းအထူးကိုယ်စားလှယ်ကသူ့ရဲ့ခီးစဉ်အပြီးကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ်။မြန်မာစစ်တပ်ကိုတင်နန်းပေးတဲ့ဂျပန်အစိုးရရဲ့အစီအစဉ်တွေဟာဂျပန်နိုင်ငံရဲ့ဂုဏ်သိက္ခာကိုထိခိုက်စေနိုင်တဲ့အတွက်ချက်ချင်းရပ်ဆိုင်ဖို့လည်းသူကတိုက်တွန်းပါတယ်။ပစိကြီးချေးရွာမှာအရက်သားယာနဲ့ချီတိတ်ဆုံးခဲ့ရတဲ့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုထောက်ပြပြီးမြန်မာစစ်တပ်ကအရက်သားတွေကိုတိုက်ခိုက်နေတာတွေဟာရက်ဆက်ကြမ်းတမ်းတဲ့ဖိနှိပ်မှုတွေဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေပိုပြီးတော့ဆိုးဝါးလာနေတာကိုလည်းထူးကိုယ်စားလှယ် Trump Andrews ကထောက်ပြသွားခဲ့ပါတယ်ရှင်။